ချာသာပရင်းညညနဲ့တောက်ကြန်နေတွင်မှာမနီလာမြို့တော်အနီးပြုလုပ်တဲ့စီးနင်းမှုတွေအတွင်မြန်မာနိုင်ငံအပါအဝင်အာရှတဝန်းကလူကုန်ကူးခံရသူ1000ကိုကယ်ဆယ်ခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်သူတို့ကိုဒစ်ဂျစ်တယ်ခရစ်တိုငွေကြေးစနစ်နဲ့ဆက်ဆက်ပြီးလိမ်လည်မှုကျူးလွန်တဲ့လုပ်ငန်းတွေမှာတနေ့ဆက်ရှင်နိုင်အထိအလုပ်ခိုင်းစေခဲ့ကြောင်းရှင်းတဲ့ဖွဲ့ကပြောပါ လိမ့်လည်းလှည့်ပြားမဲ့သူတွေကိုဆက်သွယ်တွေ့ဆုံခဲ့တယ်လို့ဖိလစ်ပိုင်အမျိုးသားစိုက်ဘာရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ကဗိုလ်ကြီးမာရှယ်ဆာဘီနိုက VOA ကိုပြောပါတယ်။သူတို့ကသူတို့ရဲ့တားကောင်တွေကိုချစ်ချင်ရောင်ဆောင်ပြီးပိုက်ဆံတွေယူကြတာလို့လည်းပြောပါတယ်။လူကုန်ကူးခံရသူတွေထဲမှာ BNN တရုတ်အင်ဒိုနီးရှားဖိလစ်ပိုင်နီပေါ်မလေးရှားမြန်မာထိုင်းနဲ့ထိုင်ဝမ်တို့ကလာနေတယ်လို့ရဲကပြောပါတယ်သူတို့ဟာဆိုရှယ်မီဒီယာပေါ်ကတဆင့်လာစာကောင်းတဲ့အလုပ်တွေပေးမယ်ဆိုတဲ့ဂရုတွေပေးဖျားယောင်တိမ့်သွင်းခံရပြီးနောက်မှာစစ်ရုံတွေမှာထည့်ပိတ်ထားပြီးသူတို့ထွက်မပြေးနိုင်အောင်လက်နက်ကန်အဆောက်အအုံတွေချထားတယ်လို့လဲဆာဘီနိုကပြောပါတယ်ရှင်